တရုတ်နိုင်ငံယာယီမူဝါဒကြီးကဲအနေနဲ့မနေ့ကနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်နဲ့တွေ့ရမှာကိုဗစ်ကာကွယ်ဆေးကူညီပေးရေးနဲ့နေဆက်ကလာဝစားဝိုင်းတွေပူးပေါင်းနှိမ်နင်းရေးတို့ကိုဆွေးနွေးခဲ့ပါတယ်။မနေ့နေ့လယ်ကနေပြည်တော်မှာအခုလိုတွေ့ရမှာတရုတ်ကွန်မြူနတီပါတီဘိုးကော်မတီနိုင်ငံရေးပြည်သူ့အဖွဲ့ဝင်ရန်ကျက်ချီကကိုဗစ် -19 ကာကွယ်ဆေးစဖြန့်နိုင်တဲ့အချိန်မှာမြန်မာနိုင်ငံကိုထောက်ပံ့ပေးရေးနဲ့နှစ်နိုင်ငံနဲ့ဆက်လာဝစားအပါအဝင်တရားမဝင်ကိစ္စတွေပူးတွဲတိုက်ဖြတ်သွားဖို့တွေကိုဆွေးနွေးခဲ့တယ်လို့နိုင်ငံတော်တိုင်ပင်ခံရုံး Facebook မှာဖော်ပြထားပါတယ်။မြန်မာနိုင်ငံတဲ့ကရင်ပြည်နယ်ဆက်ကရွှေကုတ်ကိုမြို့တည်စီမံကိန်းထဲမှာအခုလိုတရားမဝင်လုပ်ငန်းတွေပါနေတယ်လို့စွပ်စွဲချက်တွေထွက်နေချိန်မှာမြန်မာစုရဘက်ကလည်းစုံစမ်းစစ်ဆေးမှုတွေလုပ်နေပေမဲ့အဖြစ်ရဲ့လက်နက်ကိုင်နယ်မြေမှာမှသတိထားကင်တွေနေရတယ်လို့သမ္မတရုံးပြောခွင့်ရဦးစောထေကပြောခဲ့မှုပါတယ်။ဒါပေမဲ့တရုတ်ဘက်ကတော့ဒီရွှေကုတ်ကိုမြို့တည်စီမံကိန်းဟာ OBOR လို့သူကခေါ်တဲ့ခေတ်သစ်တရုတ်ပိုလမစီမံကိန်းထဲမှာပါဘူးလို့မြန်မာနိုင်ငံဆိုင်ရာတရုတ်သံမကြီးကတဆင့်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမေအောင်လိုင်းကိုပြောခဲ့ပါတယ်။အခုတရုတ်စစ်မြေနိုင်ငံသားကြီးခီစင်တယ်မှာလဲဒီ OBOR ပိုလမတဲ့စီမံကိန်းကိုနာမည်တက်မပြောပေမဲ့အရင်သမ္မတရှီကျင်းဖြင့်မြန်မာနိုင်ငံလာတုန်းကသဘောတူခဲ့တဲ့ကျိုးတူစီမံကိန်းတွေအချိန်နဲ့ဆက်လို့ရေးဆွေးနွေးခဲ့တယ်လို့ဖော်ပြထားပါတယ်ခင်ဗျ။